ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ Pacific ဒေသဆိုင်ရာ American ကြီးတဲ့အကြီးကဲဗိုလ်ချုပ်ကြီး Charles Flynn ဟာဘင်္ဂလားဒေ့ရှ်နိုင်ငံ Caucasus ဘက်ကကဥက္ကဋ္ဌမျိုးနဲ့ရိုဟင်ဂျာဒုက္ခသည်စခန်းအမှတ်လေးမှာရှိတဲ့ဒုက္ခသည်တွေကိုမနေ့အင်္ဂါနေ့ကတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအတွင်းသူတို့နေရဖြစ်တဲ့မြန်မာနိုင်ငံကိုဂုဏ်သိက္ခာရှိရှိပြန်နိုင်ပူးပေါင်းဆောင်ရွက်ဖို့တင်ပြခဲ့တယ်လို့တွေ့ဆုံမှုထဲမှာပေါ်ဝင်တဲ့ကုတုပလောင်ဒုက္ခသည်စခန်းအမှတ်ခွန်မှနေထိုင်တဲ့ကိုအောင်မြိုင်က VOA ကိုပြောပါတယ်။
သူတို့ပြောကြတာတော့မရှိပါဘူးစန္ဒိုးရဲ့အဆင်တွေကိုစန္ဒိုးရဲ့တင်ပြချက်တွေကိုသူတို့ကအလေးအမဲ့သာပြီးတော့ပတိချက်ရှိနေသူတို့ကနားထောင်တော့တယ်ပြီးတော့ဘောင်းရိတ်တယ်ဘောင်းရိတ်တယ်လည်းတွေ့တယ်ချစ်ဖို့ချောအမေရိကန်ရဲ့ချစ်ဖို့ချောကြီးရောပြီးတော့တခြားချစ်ဖို့ချောကြီးတွေလည်းပါတယ်ပြီးတော့ဘင်္ဂလားဒေ့ရှ်ရဲ့တမတော်ကြီးကလည်းပါတယ်သူလေးစိတ်ဝင်ကြတယ်ဒီကိစ္စကိုအဲဒီတော့ကျွန်တော်တို့တင်ပြတဲ့အထဲမှာလည်းဟိုအချက်လေးပါတယ်သူတို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့အင်းငင်းတဒါကပူးပေါင်းပြီးတော့ကျွန်တော်တို့ရဲ့ဒီလူဟင်းကြအရေးပေါ့နော်ကျွန်တော်တို့အရေးကိုကျွန်တော်တို့ဘဲခင်းလုံချုံစွာဘုံတက်ချာရှိရှိနဲ့ပြန်နိုင်အောင်ပူးပေါင်းဆောင်ရွက်ပေးပါလို့ကျွန်တော်တို့အဲ့လိုလေးတင်ပြတာရှိပါတယ
်ဘင်္ဂလားဒေ့ရှ်အစိုးရဟာရိုဟင်ဂျာတွေအတွက်အများပြားလှုပ်ဆောင်ပေးနေပေမဲ့ရိုဟင်ဂျာတွေနေရာပြောင်းရေးကိစ္စကိုနိုင်ငံတကာကနေထိတိယောက်ယောက်ပူးပေါင်းဆောင်ရွက်တာမတွေ့ရဘူးလို့လည်းပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာဘက်ကတော့ဒီဒုက္ခသည်တွေကိုစစ်စစ်ပြီးလက်ခံမယ်လို့ပြောထားတာပါ။တွေ့ဆုံမှုထဲမှာဗိုလ်ချုပ်ကြီးဖရန့်နဲ့အတူဘင်္ဂလားဒေ့ရှ်ကြီးတဲ့ဦးစီးချုပ် SM ဆာဗူဒီနဲ့တခြားစစ်တပ်အရာရှိကြီးတွေလည်းပါပါတယ်။ဗိုလ်ချုပ်ကြီးဖရန့်ဟာဘင်္ဂလားဒေ့ရှ်နဲ့အမေရိကန်ဥဆောင်ကျင်းပတဲ့46ကျင်းမြောက်Indo-Pacific စစ်တပ်များစီမံခန့်ခွဲမှုနှိနှောဖလဲပွဲကိုတက်ဖို့အတွက်ဘင်္ဂလားဒေ့ရှ်ကိုရောက်နေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့တော်မှာကျင်းပတဲ့ဒီနှိနှောဖလဲပွဲကိုကနေဒါ၊ Australia ၊ Japan ၊ Indonesia ၊ India ၊တရုတ်နဲ့ Vietnam နိုင်ငံအပါအဝင်နိုင်ငံပေါင်း24နိုင်ငံကစစ်တပ်အရာရှိကြီးတွေတက်ရောက်နေကြတာဖြစ်ပါတယ်။